ကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းတိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့လက်ရှိအနာရပါတီအနိုင်ရသွားတဲ့ကြောင့်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုအတိုက်ခံပါတီကပယ်ချလိုက်ပါတယ်။ရွေးကောက်ပွဲအတွင်းမဲမတမာမှုတွေခြေစဉ်ပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်လို့သူတို့ဘက်ကဆွဲချက်တင်ထားတဲ့အပေါ်အစိုးရဘက်ကဖြေရှင်းပေးခြင်းမရှိတဲ့အတွက်အခုထွက်လာတဲ့ပနမရွေးကောက်ပွဲရလာကိုလက်မခံနိုင်ဘူးလို့ကမ္ဘောဒီးယားအမျိုးသားကဲ့တင်ရေးပါတီ CNRP ကတနင်္လာနေ့မှာပြောပါတယ်။ဇူလိုင်လ28ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းအမတ်နေရာအများစုကိုအနိုင်ရခဲ့တယ်လို့ပြောနေတဲ့ CNRP ပါတီကကုလသမဂ္ဂပါဝင်တဲ့တရားစုံစမ်းစစ်ဆေးအဖွဲ့ကိုအစိုးရကလက်မခံမှုဆိုရင်သူတို့ပါတီအနေနဲ့လူထုချစ်တဲ့ပွဲကျင်းပပြီးတော့ကန့်ကွက်သွားမယ်လို့ပြောပါတယ်။ကမ္ဘောဒီးယားနိုင်ငံကပြည်내အများစုမှာဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ကမတိမတအသာစီးရပြီးတော့အနိုင်ရသွားတယ်လို့မြူသားရွက်ောက်ပွဲကော်မရှင်ကတနင်္လာနေ့မှာပြောပါတယ် CPP ပါတီကလွတ်တော်အမှတ်နေရာ68နေရာနဲ့ CNRP က55နေရာအသီးသီးအနိုင်ရခဲ့တယ်လို့အစောပိုင်းမှာရွက်ောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့စီးရင်တိုင်းမဲ့တစ်ထပ်တည်းဖြစ်နေတာကြောင့်လက်ရှိအာဏာရပါတီအနေနဲ့အရင်ကရထားတဲ့အမှတ်နေရာတွေက22နေရာကိုလက်လွတ်ဆုံးရှုံးသွားတာလည်းဖြစ်ပါတယ်